မတန်းတူရေးနဲ့ပတ်သက်ပြီးတော့ဘယ်သူမှအာဏာရှိတယ်ဆိုတာကိုအဓိကကြည့်လေရှိတာမျိုးကဘာတဝန်းကျမ်းမတန်းတူရှိရေးအတွက်ကုလသမဂ္ဂကစပြီးတော့အမျိုးသမီးတွေကိုစွမ်းဆောင်ရည်မြင့်အောင်လုပ်ပေးပြီးကျမ်းမခွဲခြားဆက်ဆံမှုမရှိစေဖို့အတွက်လှုပ်ဆောင်နေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကမလ၈ရက်နေ့မှာကြားရောင်းမဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမှားစကားပြောဆိုလိုက်ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2018နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်ကမြို့ပြနဲ့ကျေးလက်တက်ကြွလှုပ်ရှားသူတွေကအမျိုးသမီးတွေရဲ့ဘဝကိုပြောင်းလဲပေးချဖို့အတွက်အချိန်ကျပြီဆိုတာပဲဖြစ်ပါတယ်ဒီလိုကျေးလက်နဲ့မြို့ပြကစားပြီးတနိုင်ငံလုံးအဆင့်အထိအဲ့ဒီကမှတဆင့်တက်ပြီးကမ္ဘာတစ်လွှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိစေဖို့အတွက်ဖန်တီးလာနိုင်အောင်မှုဒီဆောင်ပုဒ်ကိုရွေးချယ်ထားတာပါနိုင်ငံတကာအမျိုးသမီးများနေ့ကိုကုလသမဂ္ဂကအမျိုးသမီးများရဲ့အခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးအတွက်ဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ထားတာဖြစ်ပြီးကုလသမဂ္ဂမှလည်းအမျိုးသားတွေကအမျိုးသမီးတွေထက်ရပိုင်ခွင့်ပိုးပြီးတာနေတဲ့အဖြစ်တွေ့နေရတာမို့ဒါကိုပြောင်းလဲပစ်ဖို့အတွက်ကြိုးစားနေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြေညာတယ်နိုင်ငံတကာအမျိုးသမီးများအနေအတွက်အကြိုမင်းကုန်းမှပြောကြားခဲ့ပါတယ
် We live in a male dominated world with a male dominated culture and this is true in governments public administrations the private sectorBut also in international organizations like
ကျွန်တော်ကအမျိုးသားတွေကြီးစိုးတဲ့ကမ္ဘာကြီးမှာအသက်ရှင်နေထိုင်နေကြတာပါလူရင်ကျေးမှုမှာလည်းအမျိုးသားတွေပဲကြီးစိုးနေကြတာပါဒါကိုအစိုးရရန်ရာတွေအုပ်ချုပ်စီမံခံခွဲရေးအပိုင်းတွေတတိပုဂ္ဂလခန်းကဏ္ဍတွေမှာကြုံတွေ့နေရတယ်လို့ကုလသမဂ္ဂလို့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကြုံတွေ့နေရတာပါဒါကြောင့်ကြားမဒန်းလူအခွင့်အရေးရရှိဖို့ကြိုးပမ်းရမှာအဓိကမေးခွန်းကလုံပိုင်ခွင့်အာဏာဘယ်သူမှရှိနေတယ်လဲဆိုတာပါပဲဒါကြောင့်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပေးဖို့ကကျွန်တော်တို့ရဲ့အရေးအကြီးဆုံးရည်မှန်းချက်ဖြစ်ပါတယ်
။ကုလသမဂ္ဂအုပ်ချုပ်ရေးဘိုင်းရဲ့ထိတ်တန့်အဆင့်ဖြစ်တဲ့အကြီးတန်းစီမံခန့်ခွဲမှုအဖွဲ့ထဲမှာအခုဆိုကြားမှဒန်းတူရှိလာနေပြီဖြစ်တယ်လို့မကြခင်မှာပဲကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့ဌာနေကိုယ်စားလှယ်အဆင့်အထိဒန်းတူညီမျှမှုတွေရှိလာတော့မှဖြစ်ကြောင်းလည်းပြောပါတယ်။ဒီလိုကုလသမဂ္ဂကလည်းစတင်ပြောင်းလဲအောင်လှုပ်ဆောင်ပြီးကမ္ဘာတဝန်းကြားမှခွဲခြားမှုရောပါအောင်လှုပ်ဆောင်မှဖြစ်ကြောင်းလည်းပြောပါတယ်။
Our aim is to have parity across the board in the whole of the United Nations, and this will be a key instrument for us to be able to fight sexual exploitation and abuse with zero tolerance, to fight sexual harassment.
ကျွန်တော်တို့ရဲ့ဦးတည်ချက်ကကုလသမဂ္ဂအဖွဲ့အစည်းတစ်ခုလုံးမှာကြားမှဒန်းတူအခွင့်အရေးရရှိမှုအတွေ့ကြိုးပမ်းဖို့ပါပဲ။ဒီလိုလှုပ်ဆောင်ခြင်းအပြင်လိမ်မင်းဆိုင်ရာနှောက်ယှက်စော်ကောင်းမှုတွေကိုတိုက်ဖျက်ရမှာနဲ့လုံးဝတိုက်ခတ်မှာမဟုတ်ဘူးဆိုတာ policy ချမှတ်ရမှာအထောက်အကူဖြစ်စေမှာပါ။ဒီနည်းနဲ့ကုလသမဂ္ဂကြီးမှာအမျိုးသားရောအမျိုးသမီးရောအတူတကွာတန်းတူအပြည့်အဝလုပ်ကင်ခွင့်ရရှိမှာဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေမှာလည်းအမျိုးသားရောအမျိုးသမီးတွေပါတန်းတူအခွင့်အရေးခံစားခွင့်ရရှိစေမှာဖြစ်ပါတယ်
။ကမ္ဘာတစ်လွှာမှာဖြစ်ရင်အလုပ်ခွင့်မှာလောက်ရတဲ့အလုပ်ချင်းတူပေမဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်ရာခိုင်နှုန်း30ကနေ40လောက်ထိလစာပိုးပြီးနေတာကိုတွေ့ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားတယ်လို့အမျိုးသမီးတွေဟာအကျန်းဖက်မှုရဲ့အသားကောင်တွေဖြစ်နေအခုထိခံစားနေရသေးပဲလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးတွေရဲ့ရပိုင်ခွင့်တိုးတက်လာစေဖို့နဲ့အမျိုးသမီးတွေကိုအကာအကွယ်ပေးဖို့အတွက်အသည့်တိုးလာအောင်အလေးထားပြီးပညာပေးမှုတွေအမျိုးမျိုးကိုလှုပ်ဆောင်နေရှိပါတယ်။မတ်လ၈ရက်နေ့မှာကမ္ဘာတစ်လောကအမျိုးသမီးများနေ့ကိုအမျိုးသမီးနိုင်ငံရေးသမားတွေအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေလို့အမျိုးသမီးအတိုင်းဝိုင်းခေါင်းဆောင်တွေဟောပြောမှုတွေနဲ့အတူပြောပွဲရှင်ပွဲတွေကိုကျင်းပလို့ရှိပါတယ်။ကျောင်းတွေမှာလည်းအမျိုးသမီးတွေရဲ့ကန္တအရေးပါမှုတွေ၊ဩစာတက်ရောက်မှုတွေကိုစကေးလူပွဲတို့၊ပြပွဲတို့၊ပြိုင်ပွဲတို့နဲ့ကျင်းပကြတာပါ။ American ပြည်အောင်စုမှာတော့နိုင်ငံတကာအမျိုးသမီးများနေ့ကို Washington DC ကပြည်သူ့ရင်တွေမှာလာရောက်စုယုံကြပြီးဟောပြောပွဲတွေနဲ့စီစီကားကားကျင်းပမှာဖြစ်ပါတယ်။ Britain ကလန်ဒန်မြို့မှာတော့နိုင်ငံတကာအမျိုးသမီးနေ့အတွက်အခမ်းအနားပေါင်း150ကျင်းပဖို့ရှိပြီးဗြိတိန်မှာအမျိုးသမီးတွေပထမဆုံးစားပြီးမဲပေးခွင့်ရတဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတာမို့အထူးချီတက်ပွဲတွေကိုတနင်္လာနေ့မှာပြုလုပ်ဖို့အတွက်စီစဉ်ထားပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတော့မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေအပေါ်မှာအထူးစိုးရိမ်နေရတယ်လို့တရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အမျိုးသမီးတွေရဲ့ဘဝလုံခြုံရေးပိုးပြီးဆိုးလာတဲ့အဖြစ်နဲ့ကြုံနေရကြောင်းနဲ့တိုင်းရင်းသားလူမှုအတိုင်းအဝန်းတွေကြားမှာပဋိပက္ခအခြေအနေတွေဖြစ်အောင်လှုပ်ဆောင်နေသူတွေကိုနိုင်ငံတော်အစိုးရကနေအလေးနက်ထားအရေးယူဆောင်ရွက်ပေးဖို့အတွက်2018နိုင်ငံတကာအမျိုးသမီးများနေ့မှာတိုက်တွန်းလိုက်ပါတယ်။